မြန်မာနိုင်ငံရဲ့မြို့တော်များများမှာဆ ਿਆ နာဒိမှုကိုဆန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဒီကနေ့ဆန္ဒပြပွဲတွေကိုဒုက္ကိုင်တနက်ကိုင်ရဲတွေအယောက်ဝတ်တွေကအင်အားအလုံးအရင်နဲ့ပြစ်ခတ်ရိုက်နှက်ဖမ်းဆီးဖြိုခွဲခဲ့တယ်။ရဲတွေဟာဘယ်လိုထိတ်ချုပ်ကန့်တတ်မှုမှမရှိဘဲအတင်းဝင်ရောက်ရိုက်နှက်ပြီးတော့ဖမ်းဆီးတာတွေဆန္ဒပြသူတွေပြေးဝင်ခိုးလုံတဲ့နေရင်တွေတည်းထိဝင်ပြီးလေးကွာနဲ့ပြစ်ဖက်တာအိမ်ထဲထိဝင်လာလို့အော်ဟစ်ဒါစီပီဗီဒီယိုရိုက်တဲ့အင်းရှင်ကိုပါလေးကွာနဲ့လှမ်းပြစ်တာတွေကိုဗီဒီယိုကလက်ခံရရှိတဲ့ဗီဒီယိုတွေထဲမှာတွေ့ရပါတယ်။ဘုံရမျိုးမှာအပြင်းထန်ဖြိုခွဲခံရပြီးဈေးတဲ့အမျိုးသမီးတူအူကိုသပင်ဆွဲပါရိုက်အတင်းရိုက်နှက်ပြီးတော့ဖမ်းဆွဲခေါ်သွားတာကိုလည်းဗီဒီယိုထဲမှာတွေ့ရပါတယ်။ဝင်ရိုက်တဲ့အထက်မှာရဲတွေတည်းမဟုတ်ဘဲအယောက်ဝတ်နဲ့လူတွေကိုလည်းတွေ့ရပါတယ်။အဲ့ဒီအမျိုးသမီးဟာအချိန်ပေါင်းရောင်းသူဖြစ်ပြီးဒီကရတရကဆန္ဒပြသူတွေကိုသူရောင်းတာတွေအလကားကြွေးခဲ့တဲ့သူဖြစ်တယ်လို့လူမှုကွန်ရက်ပေါ်မှာရေးနေကြတာတွေ့ရပါတယ်။မုံရွာကနောက်တနေရမှာလဲရဲအင်အားအများပြားဆန္ဒပြသူတွေနောက်ကိုလိုက်ဖမ်းတာမှာအရာဝတ်တွေလည်းပါတာကိုဒေသခံတူကဗီဒီယိုကိုပေးပို့ထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။လူမှုကွန်ရက်မှာပြန့်နေတဲ့တပ်ပုံတော်မှာဆိုရင်အမျိုးသမီးတူအူကိုအမျိုးသားရဲနှစ်ယောက်ကလက်မောင်းတစ်ဖက်စီကနေကင်ပြီးဆွဲခေါ်သွားတဲ့အချိန်ဘေးနားမှာစေးပစ္စည်းတွေနဲ့အတူထိုင်နေတဲ့ပရာဟိတကျမ်းမာရေးလှုပ်သားအမျိုးသမီးတူအူကိုနောက်ရဲတစ်ယောက်ကတနက်နဲ့တက်တဲ့ချိန်ထားတာတွေ့ရပါတယ်။ပုံရပစ်ခတ်မှုအတွင်းအမျိုးသမီးဆရာဝန်တူအူတရားအပြင်းထန်ရပြီးအရေးပေါ်ကုသဆောင်မှာကုသပေးနေရတယ်လို့သတင်းရင်းမြစ်တွေက UAE ကိုပြောပါတယ်။ဒီနေ့ကြောက်တဲ့84ချိန်မြောက်မုံအမျိုးသားနဲ့အထိမ်းအဖြစ်လူမျိုးပေါင်းစုံတပိတ်စစ်ကြောင်းရန်ကုန်မြို့မြင်းနီကုန်းအရပ်မှာစုဝေးပြီးစထွက်ဖို့ပြင်နေချိန်မှာပဲရဲအင်အားအလုံးရင်းနဲ့ပြစ်ခတ်ထိုးခွဲခဲ့ပါတယ်။အဲ့ဒီစင်မှာတရင်တော့ဒူအပါဝင်ခုနှစ်ဦးတည်းမနဲ့အဖမ်းခံခဲ့ရတယ်လို့အဲ့ဒီမှာရှိနေခဲ့တဲ့ UAE တရင်တော့ကပြောပါတယ်တော်ဝင်နေမျိုးတွေမှာလည်းအလားတူပြစ်ခတ်ဖြိုခွဲတာတွေရှိခဲ့ပြီးဆန္ဒပြသူ6ဦးထက်မနည်းဒဏ်ရာရပြီးတော့9ဦးထက်မနည်းအဖမ်းခံရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ရဲရိုးပုံနဲ့ပြစ်တာကြောင့်ထွက်လာတဲ့မိဂိုလူတွေကိုလည်းတွေ့ရပါတယ်။အဲဒီလိုပြစ်ခတ်ဖြိုခွဲခံရတဲ့ကြားမှာပဲဆန္ဒပြသူတွေဟာအင်အားပြန်စုပြီးရဲတွေရှိနေတဲ့နေရာနဲ့ခလန်းလန်းကနေဒီကျော်တန်တွေအော်ဟစ်တချင်းတွေတီးဆိုပြီးဆန္ဒပြကြတာပါပဲ။မန္တလေးမြို့မှာတော့တန်ဃာတော်တွေကထိုင်ပရိလုပ်ပြီးဆန္ဒပြခဲ့ကြပါတယ
်။ဦးသိန်းကကြောက်နေမှာဆိုရင်ဦးသိန်းတို့ဆေးဆောင်ပြီးတော့ဦးသိန်းတို့ကြောက်ခက်ပြီးဆက်သွားလိုက်ရတယ်။အဲကြောင့်ဦးသိန်းတို့ဟာကြောက်ခက်ရဲ့နောက်ဆုံးမြို့လားမြို့တစ်ဖြစ်ရတယ်။ဥစဉ်တို့ဟာတောက်ခဲ့ရဲ့ဒီတောက်ခဲ့ကိုဥစဉ်တို့တွန်းလာတော့လေယဥစဉ်တို့ရဲ့ပန်းတို့ကလည်းရုံးကြတာလေဟုတ်လား
မန္တလေးမှာလည်းအိမ်တွေတည်းထိဝင်ပစ်ပြီးအကျန်းဖက်ဖြိုခွဲဖမ်းဆီးတာတွေရှိခဲ့တယ်လို့ဇာနာပြသူတွေကပြောပါတယ်မြို့အသီးသီးမှာဖမ်းဆီးခံရသူရာပေါင်းများစွာရှိမယ်လို့ခန့်မှန်းထားကြပေမဲ့အရေးအတွက်အတိအကျကိုမသိရသေးတယ်လို့ဖမ်းခံထားရသူတွေရဲ့အခြေအနေကိုလည်းမသိရပါဘူးရန်ကုန်အင်းစိန်ထောင်ထဲကိုစစ်ကား၅စီးနဲ့အတူဖမ်းထားသူတွေအပြည့်တင်ထားတဲ့အချုပ်ကားဆယ်စီးဒီနေ့နေ့ပိုင်းမှာမောဝင်သွားတယ်လို့မျက်မြင်တွေ့သူတွေကရယူထားတဲ့တပ်ပုံတွေနဲ့အတူလူမှုကွန်ရက်ပေါ်မှာတင်ထားပါတယ်။မနေ့ကဖေဖော်ဝါရီလ28ရက်နေ့မှာတော့ #MictiAlliance ဆိုတာနဲ့အတူမြန်မာနိုင်ငံမှာသာမကအိန္ဒိချင်းထိုင်းနိုင်ငံနဲ့အတူဟောင်ကောင်၊တိုင်ဝမ်၊အိန္ဒိယနိုင်ငံတို့မှာဆန္ဒပြပွဲကြီးတွေဆင်နွှဲကြဖို့နှိုးဆော်ထားကြပါတယ်။